ဒီနေ့သာသနာတော်နှစ်2559ခုခေါ်ဇာတိကိ1389ခုတော်တင်လာပြီကျော်5ရက်2015ခုဆယ်လပိုင်း3ရက်စနေနေ့ညနေခင်းခါကာလမှာစင်ကာပူနိုင်ငံမိုးကုတ်ဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးပြပအဖွဲ့ခွဲတဲ့သစ္စာပါရမီဓမ္မရိပ်သာမှရှင်းပြပြီးတော့ဆင်ရင်ကျင်းပကြတဲ့160တကြိမ်မြောက်ဒီနေ့သာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထိမ်းမှဖြစ်ဖြစ်ဆင်းရဲကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်ဖြစ်ပါရင်ဒီနေ့ပထမနေ့ရဲ့ဒုတိယတရားပွဲပေါ့နော်ဘုရားရှင်တို့ပေးတဲ့ပေါင်းသူတော်ကောင်းတို့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့၄ပိုင်းပိုင်းပြီးတော့ဦးရှင်တို့ပေးတဲ့ပေါင်းသူတော်ကောင်းတို့နာယူကြည့်မျိုးခဲ့ကြတာအခုပထမပိုင်းပြီးခဲ့ပြီနော်ခုဒုတိယပိုင်းသမုဒယသစ္စာနဲ့ပတ်သက်ပြီးတော့နာယူကြည့်မျိုးကြည့်ရမယ်ပေါ့ဒီနေရာမှာသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအလွန်တရာအလေးထားပြီးတော့ဟောကြားခဲ့တဲ့ဒေသနာတွေသစ္စာတန်ရုပ်ပါဠိတော်မှာများစွာတွေ့ရတယ်အဲ့ဒီထဲမှာသစ္စာ၄ပါးကိုမသိလို့ရှိရင်အလွန်တရာဆိုးရတဲ့ဒုက္ခတွေကိုကြုံရနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ကောင်းငင်ကိုဒုတ်တချောင်းမြောက်တင်လိုက်လေဆိုလို့ရှိရင်အဲ့ဒီဒုတ်ဟာအောက်ကိုပြန်ကျလာတဲ့အခါမှာအရင်ကကျတာလည်းဖြစ်နိုင်တယ်အဖျားကနေကျလာတာလည်းဖြစ်နိုင်တယ်အတိတန်ကြီးအလေကနေပြီးတော့ချောင်းမြောင်ကြီးကျလာတာလည်းဖြစ်နိုင်တယ်ဆိုလိုတာကကြားကျင်တယ်လို့ကြားနိုင်တယ်ပေါ့ဘလို့ကျမယ်လို့ကန့်သက်ချက်မရှိဘူးအဲ့လိုပဲသစ္စာ၄ပါးကိုထုတ်ထွင်းပြီးတော့မသိကြသေးတဲ့ဒကာဓမ္မတို့ဦးရှင်တို့ပုထုရှင်တွေရဲ့ဘဝဟာဒီဘဝကနေပြီးတော့ရှုတည်မနေသိကြရတဲ့အခါမှာရောက်ချင်တဲ့အနေအထားကိုရောက်သွားနိုင်တယ်ဖြစ်ချင်တယ်လို့ဖြစ်သွားနိုင်တယ်ပေါ့ဘာအာမခံခြင်းမှမရှိဘူးဘာတမတ်ခြင်းမှမရှိဘူးတန်တာတုတ်တန်ဆိုပြီးတော့မြတ်စွာဘုရားအဲ့လိုဟောထားတယ်ဟောခြင်းရည်ရွယ်ချက်ကသစ္စာ၄ပါးတရားကိုထွတ်ထွင်းပြီးတော့တည်တဲ့အဆင့်ကိုရောက်အောင်ကြိုးစားနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်ပါ။နောက်ဦးဇင်းတို့ဣန္ဒခီလသုတ်တံဆိုပြီးတော့လည်းပဲအဲ့ဒီမှာသုတ်တံတစ်ပုဒ်ရှိတယ်။အဲ့ဒီသုတ်တံမှာတော့ဘာပြောထားတယ်ဆိုတော့သစ္စာ၄ပါးကိုမသိကြသေးတဲ့ပုဂ္ဂိုလ်တွေရဲ့ဘဝဟာဘာနဲ့တူလဲဆိုလို့ရှိရင်မြည်ညီညီမှာချထားတဲ့ဝါခွန်းများနဲ့တူတယ်တဲ့။မြည်ညီညီမှာချထားတဲ့ဝါခွန်းဟာတောင်လေလာလို့ရှိရင်မြောက်ဘက်ကိုလွန့်သွားမယ်။ရောက်လေလာရင်တောင်ဘက်ကိုလွင့်သွားမယ်။ဟောလေယူရာကိုလွင့်မျောရမယ်အနေထားမှာရှိတယ်။ဘာဖြစ်လို့ဆိုသူကအလွန်မှပေါ့တဲ့အတွေ့အကြုံလို့အဲ့လိုလေးပါမြတ်စွာဘုရားထဲဟောတယ်။အဲ့လိုပဲသစ္စာလေးပါကိုမသိကြသေးတဲ့ပုဂ္ဂိုလ်တွေရဲ့အတိပုဂ္ဂိုလ်တွေရဲ့စိတ်အလွန်တရာပေါ့သေးတဲ့အတွေ့အကြုံဟောလေယူရာကိုပါသွားမယ်ဝါခွန်းများလို့ရောက်ရဘဝမှာတခြားတခြားသောဆရာတွေရဲ့မျက်နှာကိုမော့မော့ကြည့်ရတဲ့အနေအထားမျိုးမှရှိတယ်လို့အဲဒီတုတ်တမမြတ်စွာဘုရားဟောတယ်။ဟောဒီအရှင်ကတော့တည်တည်တည်လိုက်တဲ့တရားကိုတိလေအောင်တကားဆိုတဲ့စိတ်နဲ့ဆိုလိုတာကတော့ငါထက်သူကတော့နားလေပုံရတယ်ဆိုပြီးတော့သူများရဲ့မျက်နှာကိုမော့မော့ပြီးတော့ကြည့်ရတယ်တဲ့။ဒါကကိုယ်ကိုယ်တိုင်ကတစ္ဆာလေးပါအမှန်တရားကိုမသိသေးတဲ့အတွက်ကြောင့်သူများကိုအထင်တကြီးကိုယ်ွယ်ရှိကန်ရတဲ့အနေအထားမျိုးဟုတ်ရလားတကယ်လို့သာသစ္စာ၄ပါးကိုသိသွားမယ်ဆိုရင်လောကရဲ့အမှန်တရားတွေကိုသိသွားမယ်ဆိုရင်လူရဲ့မျက်နှာပေါ်မှာမော့ကြည့်ကြရမလို့တဲ့ဥပမာညီကြီးတဲကို၈တောင်လောက်ဝင်အောင်တူးပြီးတော့စိုက်ထားတယ်ညီပေါ်မှာ၈တောင်လောက်ပေါ်နေတယ်တကားတိုင်ကြီးတစ်ခုတော့အရက်၄မျက်နှာအရက်၈မျက်နှာကဘလို့လေချမ်းတွေပဲတိုက်တိုင်းသူ့မှာတုံနေလှုပ်တယ်ဆိုတာမရှိဘူးအလွန်တရာတည်ငြိမ်နေပေါ့အဲ့လိုပဲသစ္စာလေးပါအမှန်တရားကိုသိသွားကြတဲ့ပုဂ္ဂိုလ်တွေကြတော့အလွန်တရာမှတည်ငြိမ်မှုရှိတယ်ဆိုတာဒါလေးကိုလည်းမြတ်စွာဘုရားဟောတာလည်းရှိတယ်။ဒါကြောင့်ပေးတဲ့ပေါင်းတော်အောင်တို့မြတ်စွာဘုရားရဲ့ဒေသနာတော်တွေကိုကြည်ကြည်ပြန့်ပြန့်လေ့လာလိုက်စားပြီးတော့ဆင်ခြင်သုံးသပ်ကြည့်မယ်ဆိုရင်သစ္စာလေးပါတရားဒီအလွန်တရာမှသိတဲ့သိလိုက်တဲ့တန်ဖိုးကြီးမားတဲ့တရားဆိုတာမတင်ချာဘူးလားတင်ချာတယ်။ဒါကြောင့်လည်းမြတ်စွာဘုရားကသစ္စာ၄ပါးကိုသိအောင်ကြိုးစားကြဖို့ဤမျိုးစုံနဲ့တိုက်တွန်းတယ်။သုတ်တံတစ်ပုဒ်မှာပြောထားတာလေးတစ်ခုအမှတ်ရတယ်။ ยานโอ้เด้สกาပြောเมย์สุโลชิยินติสสา4บาเนี่ยสัตว์เดสกาโกราပြောหาเด้แมโพมะผีลาဖြစ်တယ်ตริสานะกถาလို့ဆိုတဲ့တံโบเมย์စကားတွေကိုမပြောပါနဲ့တဲ့အဲ့ဒီတည်းမှာတံโบเมย์စကားတွေကို28မျိုးလောက်တော့မြတ်စွာဘုရားသတ်မှတ်ပြထားမင်းနဲ့ဆက်တော်စကားတဲ့စစ်သူကြီးနဲ့ဆက်တော်စကားတဲ့နော်မြို့နဲ့ရွာနဲ့လမ်းနဲ့အစရှိတဲ့ဖြင့်နည်းနည်းလေးပြန်တင်လိုက်တော့အဲ့လိုမျိုးဦးဇင်းတို့မဉ္ဇဉ်ပုံဉ္ဇဉ်ရာချင်းရဲ့အကြောင်းတရားမဟုတ်တဲ့ဖီလာကန့်လန့်စကားမျိုးတွေကိုမပြောရအောင်တကယ်လို့ပြောမယ်ဆိုလို့ရှိရင်တစ္ဆာ၄ပါးနဲ့ဆက်တဲ့စကားကိုတော့ပြောပါတဲ့ခန္ဓာမှန်ရင်ဘဝမှန်ရင်စင်ရဲ့ခြင်းတရားများတာဖြစ်တယ်ဆိုတဲ့အဓိပ္ပာယ်မျိုးပါတဲ့စကားမျိုးပြောနိုင်အောင်ကြိုးစားရမယ်။ဘဝဟာကောင်းတဲ့သဘာဝတွေမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးပါတဲ့စကားမျိုးပြောတယ်ရမယ်။လူချင်းနဲ့မမောတယ်ဆိုရင်တော့စင်ရဲ့ဒုက္ခကိုရင်ဆိုင်ရမှာပဲအစရှိတဲ့ဖြင့်သမှုရိယတစ္ဆာရဲ့သဘောအမှန်ကိုဖော်ပြနိုင်တဲ့စကားမျိုးကိုပြောတယ်ရမယ်ပေါ့။နော်လောဘချုပ်မှသာရင်ဒုက္ခချုပ်ရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်ဆိုတဲ့အတိပ္ပယ်မျိုးကိုတက်ဝင်တဲ့စကားမျိုးကိုပြောတယ်ရမယ်ပေါ့အမှန်ကန်သိမြင်နားလည်ခြင်းဆိုတဲ့တမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ရှင်ပါးကိုပွားများမှသာရင်ဒုက္ခကတိချုပ်ရင်းရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်အဲ့လိုမျိုးမဂ္ဂသစ္စာနဲ့ပတ်သက်တဲ့စကားမျိုးကိုပြောရမယ်ပေါ့ဘာဖြစ်လို့လဲဆိုတော့ဒီစကားတွေဟာအချင်းမြတ်ရဲ့အစာအဦးလည်းဖြစ်တယ်တဲ့ညီငွေရန်လည်းပဲဖြစ်တယ်လွတ်မြောက်ရန်လည်းပဲဖြစ်တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကထိုက်တန်တဲ့စကားတွေဖြစ်တယ်လို့မြတ်စွာဘုရားအလိုဟော။ဒါကြောင့်စကားပြောမယ်ကြံရင်လည်းပဲသစ္စာနဲ့ပတ်သက်တဲ့စကားမျိုးကိုပြောဆိုတတ်တဲ့အလေးခြင်းကိုမွေးမြူရမယ်ပေါ့။နောက်ဦးဇင်းတို့နှုတ်ကစကားကိုပြောဆိုနေတယ်လို့ဒီစိတ်ကလည်းပဲအတွေ့အကြုံတွေကိုတွေးကြံနေတဲ့အပိုင်းရှိမနေဘူးလားဗျာ။ရှိနေရဲ့နော်။အဲ့လိုအတွေ့အကြုံနဲ့ပတ်သက်ပြီးတော့လည်းပဲမြတ်စွာဘုရားကကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိဟိတဝိတ္တဆိုရင်ဒီလိုအတွေးမျိုးတွေကိုမတွေးပါနဲ့တဲ့။ဒီအတွေးတွေဟာတန်တရာဝိဆင်းရဲကလွတ်မြောက်ခြင်းကဘာအထောက်အကူမှမပြုဘူး။ဟောငြိမ်းချမ်းဖို့လည်းပဲမဖြစ်ဘူး။အတိညာတိုးတက်ဖို့လည်းမဖြစ်ဘူး။အကျင့်မြတ်ရဲ့အဥ္စအစလည်းမဟုတ်ဘူး။ဒါကြောင့်ကာမဝိတ္တဆိုရင်ကာမဂုဏ်နဲ့ပတ်သက်တဲ့အတွေးမျိုး၊ဗျာပါဒဝိတ္တဆိုတဲ့ဒေါသနဲ့ဆက်ရှင်တဲ့အတွေးမျိုး၊ဗျာပါဒဝိတ္တ၊ဝိဟိတဝိတ္တလို့ဆိုရင်ညင်တဲ့မှုနဲ့ဆက်ရှင်တဲ့အတွေးမျိုးဒီလိုအတွေးမျိုးတွေကိုမတွေးရဘူးတကယ်လို့တွေးမယ်ဆိုလို့ရှိရင်သစ္စာ၄ပါးနဲ့ဆက်တဲ့အတွေးမျိုးကိုသာတွေးပါတဲ့သစ္စာ၄ပါးကိုမြတ်စွာဘုရားဘယ်လောက်သိသိခြင်းတည်းလဲဆိုတာကိုပေါ်လွင်ထင်ရှားအောင်ဒီတုတ်တန်လေးတွေကိုဦးဇင်းကပြောပြတာပြောမယ်ဆိုရင်သစ္စာ၄ပါးနဲ့ဆက်တဲ့စကားကိုပြောတွေးမယ်ဆိုရင်လည်းသစ္စာ၄ပါးနဲ့ဆက်တဲ့အတွေးကိုတွေးဟုတ်လားဒါဟာအလွန်အကျိုးရှိတယ်နိဗ္ဗာန်ချမ်းသာကိုရရှိမှများစွာအထောက်အကူပြုတယ်အကျင့်မြတ်ရဲ့အဥ္စအစလည်းဖြစ်တယ်။ဒါကြောင့်ဘဝခန္ဓာဟာဆင်းရဲခြင်းတရားများတာဖြစ်တယ်ဆိုတာကိုကိုယ့်ရဲ့စိတ်ထဲမှာပို့ပြီးတော့ပေါ်လွင်ထင်ရှားလာအောင်တွေးတက်ဖို့မလိုဘူးလား။ဆိုတယ်နော်။နေမျိုးစုံ၊ထောင်မျိုးစုံကနေပြီးတော့ကြည့်တဲ့မြင်တဲ့ပြီးတော့ဒီအဖြစ်အမှန်ကိုရအောင်တွေးနိုင်ဖို့လိုတယ်ပေါ့။ဟုတ်လား။နောက်လိုချင်မမောမှုဆိုတဲ့ဒီလောဘဟာသမုဒယသစ္စာဖြစ်တယ်။ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုတာကိုလည်းပဲမှန်မှန်ကန်ကန်စဉ်းစားဆင်ခြင်တက်ဖို့တွေးတက်ဖို့မလိုဘူးလား။လိုတယ်။နော်နိဗ္ဗာန်ဆိုတဲ့ဒုက္ခချုပ်ငြိမ်းရာသဘောတဘာဝဟာဟောလောဘချုပ်ခြင်းကိုပြောတာလို့အဲ့ဒါလိုရိုးရိုးရှင်းရှင်းလေးနိဗ္ဗာန်နဲ့ပတ်သက်ပြီးတော့လည်းပဲမှန်မှန်ကန်ကန်တွေးတက်ဖို့မလိုဘူးလားလိုတယ်အဲ့ဒီနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုကျင်တယ်ဆိုလို့ရှိရင်တမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ကင်၈ပါးအချင်းမြတ်တရားကိုရှင်းသုံးမှသာလင်ဖြစ်လိမ့်မယ်မဂ်ကင်၈ပါးအချင်းမြတ်တရားကလွဲလို့ဒုက္ခကိုတကယ်ငြိမ်းစေတဲ့အလုပ်ဒီပြင်မရှိဘူးလို့မကင်ရှင်ပါရဲ့စွမ်းအားတတိနဲ့ပတ်သက်ပြီးတော့လည်းပဲအဲ့ဒါလိုမှန်မှန်ကန်ကန်တွေးတက်ဖို့မလိုဘူးလားလိုတယ်နော်ဒါကိုပြောတာကာမဝိတ္တ၊ပြာပါဒဝိတ္တ၊ဝိညာဝိတ္တကိုမတွေးပါနဲ့တကယ်လို့တွေးမယ်ဆိုရင်သစ္စာ၄ပါးနဲ့ဆက်တဲ့အတွေးကိုသာတွေးပါဟောဒီလောက်ထိမြတ်စွာဘုရားဟောထားတာပေါ့ဟုတ်လားဒါကြောင့်ဒီကနေ့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဒကာဓမ္မတို့ဦးဇင်းတို့ပြောကြတယ်ဆိုကြတယ်နားထောင်ကြတယ်တွေးကြတယ်ကြံကြတယ်ပေါ့ဘာကိုအခြေခံပြီးတော့တွေးတာတော့ဆိုတော့မြတ်စွာဘုရားဟောထားတယ်ဒေသနာတွေကိုအခြေခံပြီးတော့တွေးရတာဒါပေမဲ့ဦးဇင်းတို့တမ္မာသင်္ကပ္ပလို့မဆိုနိုင်ဘူးလားဟောစိန္ဒမယဉဏ်ကိုမရနိုင်ဘူးလားရနိုင်တယ်ဒီစိန္ဒမယဉဏ်ဒီဘာဝနာမယဉဏ်ကိုအလွန်အားကြီးတဲ့အထောက်အကူတစ်ခုအနေနဲ့အကျိုးကျေးဇူးမပြုပေဘူးလားပြုနိုင်တယ်နော်ဒါကြောင့်အလွန်မြင့်မြတ်တဲ့လုပ်ငန်းရှင်ကိုလုံနေကြတာလို့ အခုအလုံးရဲ့တန်ဖိုးကိုလည်းပဲနားလည်းဖို့မလိုဘူးလားဗျာလို့တယ်အဲ့တော့ဦးဇင်းတို့ဗာဆက်ပြီးတော့ပြောမှာတော့သမုဒိယသစ္စာနော်သမုဒိယသစ္စာဟောရသော်ဘုရားကတော့ဒုက္ခသမုဒိယအရိယသစ္စာဟောဒုက္ခသမုဒိယဆိုတဲ့အတုံနှုံးလေးဒါပေမဲ့ဦးဇင်းတို့အလွယ်တကူပဲဒုက္ခသစ္စာသမုဒိယသစ္စာဒီလိုသုံးနှုံးနေကြအမှန်ကဒုက္ခသမုဒိယအရိယသစ္စာနော်ဒုက္ခသမုဒိယဒုက္ခဆိုတာကဆင်းရဲတာသမုဒိယဆိုတာကဖြစ်ခြင်းရဲ့အကြောင်းဒုက္ခသမုဒိယဆိုတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသစ္စာဆိုတာအမှန်အကန်ပဲမလွယ်ဘူးဒါဒုက္ခသမုဒိယသစ္စာဆိုတာဘာကိုပြောတာလဲဆိုတော့ယာယံတဏ္ဏပောနောဘဝိကာနန္ဒီရာဂသဟဂတံတတရဘိနန္တိနိတေယတိတံကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏဒီတို့ရဲ့နှုတ်ထဲမှာဒီစကားလုံးတွေရှိမဲ့ခြင်းပါဟုတ်လားဒုက္ခသမုဒိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းအမှန်ဆိုတာဘာကိုပြောတာလို့ဆိုရင်တဏှာလောဘကိုပြောတာအဲ့ဒီတဏှာလောဘကိုမြတ်စွာဘုရားကအတိအပယ်ဖွင့်ပြတယ်။ရှားယံတဏှာအဲ့ဒီတဏှာဘလို့တဏှာလဲတဲ့။ပောနောဘဝိကာဘဝသစ်ကိုတပံဖြစ်စေတတ်တဲ့အစွမ်းတတ္တိရှိတယ်တဲ့။တဏှာလောဘရဲ့သဘောတဘာဝတဏှာလောဘရဲ့သဘောတဘာဝနံပါတ်1ဘာပြောတာလဲ။ပောနောဘဝိကာနဘဝတည်းကိုတပံဖြစ်စီတဲ့အစွမ်းတတိရှိတယ်။အကောင်းတဲ့ဘဝရှိုးတဲ့ဘဝဘဝပေါ့နော်။နန္ဒီရာဂသဟဂတာနန္ဒီဆိုတာနှစ်သက်တာ။ရာဂဆိုတာကတက်မက်တာ။သဟဂတာဆိုတာအတူတကွဖြစ်တာ။အဲ့ဒီလောဘမှာနှစ်သက်ခြင်းသဘောတက်မက်ခြင်းသဘောတွေအတူတကွဖြစ်နေတယ်တဲ့ဆိုလိုတာ။နန္ဒီရာဂသဟဂတာနှစ်သက်ခြင်းတက်မက်ခြင်းနဲ့အတူတကွာဖြစ်နေတဲ့သဘောဘဝတည်းကိုတပံဖြစ်စေတယ်နှစ်သက်ခြင်းတက်မက်ခြင်းနဲ့တကွာဖြစ်တယ်ပောနောဘဝိကနန္ဒီရာဂသဟဂတာပြီးတော့ပါလေတော့တတရဘိနန္တိနိသူအလိုရှိတဲ့အာယုံမှာအယံဆွဲလန်းတဲ့နှစ်သက်တဲ့သဘောရှိတယ်ထိုအာယုံမှာအလွန်နှစ်သက်တဲ့သဘောရှိတယ်လို့ဇာတ်ရပေတဲ့တော့ဇာတ်လို့ပေလို့အဲ့လိုရေးတာပေါ့ဆိုလိုတာကဒီတဏ္ဏလောဘကသဘောမကျတဲ့သူမကြိုက်တဲ့အာယုံလို့မရှိဘူးဆိုတဲ့အတိတ်ပဲဟုတ်လားလောကီအာယုံတွေထဲမှာနော်ဘာပဲဖြစ်ဖြစ်ဟိုကိုယ်ကမကောင်းဘူးလို့ထင်တော်လဲပဲသူကလည်းသူအကောင်းထင်ပြီးတော့နေကြတာတွေအများကြီးမရှိဘူးလားရှိရနော်အဲဆိုလိုတာကဒီတဏ္ဏလောဘဖြစ်လာပြီဆိုလို့ရှိရင်ကောင်းနေမကောင်းဘူးဆိုတာကိုသူဘာမှမစင်တာဩဒီနေရာမှာဦးဇင်းတို့မဟာဗောဓိမြိုင်ဆိုတော့ဘုရားကြီးရဲ့စကားတော်ကိုယူပြောရရင်တော်တော်ကောင်းပဲ။လောကကြီးမှာကောင်းလို့ကြိုက်နေကြတာရှိတယ်လို့ကြိုက်လို့ကောင်းနေတာလည်းရှိတယ်ဟုတ်။တချို့ကြိုက်တယ်ဆိုတာကကောင်းလို့ကိုကြိုက်တာ။တချို့ဟာတွေကကောင်းလို့ကြိုက်တာမဟုတ်ကြိုက်လို့ကောင်းနေတာတကယ်ကောင်းတာမဟုတ်ဘူးပေါ့။ကိုယ်စိတ်ထဲကကြိုက်နေလို့ဒါကိုကောင်းနေတယ်လို့ထင်တာဒါကိုတန်ဖိုးထားနေတာ။လောတရားဆိုတာကတော့ကောင်းလို့ကြိုက်ကြရတဲ့သဘော။ तू ကတကယ်လေးအကောင်းဖြစ်တဲ့အတွက်ကြောင့်ကြိုက်မိလို့ရှိရင် तू ကဆွဲသွားတဲ့သဘော။ပရိကာမအာယုန်နေဆိုတာကကောင်းလို့ကြိုက်တာမဟုတ်ကြိုက်လို့ကောင်းတာ။ဆိုလိုတာကလောဘရှိနေလို့ဒါတွေဟာတန်ဖိုးရှိနေတာလို့ပြောတာ။ငါကိုယ့်ရဲ့စိတ်ထဲမှာတန်ဖိုးရှိတယ်လို့ထင်နေတာကဘာရှိနေလို့ဆိုရင်လောဘရှိနေလို့။မလို့ခြင်းတဲ့ဒီနေ့မှာဘယ်ဟာမှတန်ဖိုးမရှိဘူး။ဒီလောကီကိစ္စတွေကအခုစိတ်ထဲမှာတန်ဖိုးဘယ်လောက်ထိထားနေတာလဲဆိုတာဘယ်လောက်ထိလိုချင်နေတာလဲဆိုတာပေါ်မှာမူတည်တယ်။ဒါပေမဲ့လူတွေကလိုချင်လို့တန်ဖိုးရှိတယ်လို့မစင်သားမိပဲနဲ့တန်ဖိုးရှိလို့ကိုတန်ဖိုးရှိနေတယ်လို့ထင်နေတာ။ဟုတ်တယ်မဟုတ်လား။ဒါကြောင့်စဉ်းစားကြည့်နော်ဒီကရမတို့ဦးဇင်းတို့တတရဘိနန္ဒီနေဆိုအဲ့ဒါကိုပြောတာ။ထိုးထိုးအာယုံမှာနှစ်သက်တဲ့သဘောရှိတယ်။အဲ့ဒီလောဘအဲ့ဒီတဏ္ဍာဟာဘယ်နှမျိုးရှိတော့သုံးမျိုးရှိတယ်ပေါ့နော်။ယာယံတဏ္ဏပောနောဘဝိကာနန္ဒီရာဂသဟဂတံတတရဘိနန္တိနိတေယတိတံကာမတဏ္ဏဘဝတဏ္ဏဝိဘဝတဏ္ဏ။အဲ့ဒီလောဘကကာမဂုဏ်အာယုံရဲ့ပုံမှာတက်မဲ့မောတဲ့သဘောရှိတယ်။ဘဝရဲ့ပုံမှာတက်မဲ့မောတဲ့သဘောလည်းရှိတယ်။ဝိဘဝတဏ္ဏမိစ္ဆာဒိဋ္ဌိနဲ့ရှင်တဲ့ဘဝကင်းပြတ်မှုရဲ့ပုံမှာတက်မဲ့တဲ့သဘောလည်းရှိရော။ဒီနေ့မှာလေဒီဆောဘုရားကြီးကတော့ဒီဝိဘဝတဏ္ဏနဲ့ပတ်သက်ပြီးတော့ဒါကသာသနာ့တွင်သားတွေအတွက်တိတ်ပြီးတော့မသက်ဆိုင်ဘူးဆိုပြီးတော့ သူရဲ့ကျမ်းစာထဲမှာအကျေတဝန်မရေးဘူးကာမတဏနဲ့ဘဝတဏရဲ့အကြောင်းကိုတော့အကျေတဝန်ရေးပြတယ်။ကာမတဏဆိုတာကလူငယ်တွေနားလည်အောင်ဦးဇင်းတို့သဘောပေါက်လို့အောင်ပြောရရင်တော့နော်အရှင်မျိုးစုံအတန်မျိုးစုံအနတ်မျိုးစုံအရသာမျိုးစုံအတွေ့အထိမျိုးစုံရဲ့ပုံမှာလူချင်းမမောတဲ့သဘောဒါကိုကာမတဏ။ဘဝတဏဆိုတာကတော့ဘဝရဲ့ပုံမှာလူချင်းမမောတဲ့သဘောဖြစ်ခြင်းတဲ့သဘောဒါဘဝတဏ။ဒီနေ့မှာဦးဇင်းတို့ဘေးသက်ပေါင်းတော်ပေါင်းတို့နဲ့နေတဲ့တရားတွေရဲ့ပုံမှာဓမ္မဘဟုသုတကြီးမားသေးဖို့ဟောလေဒီဆိုဘုရားကြီးရေးပြထားတဲ့အတိပယ်လေးကိုဦးဇင်းနေနဲ့ပြောပြ။ဟောကာမတဏနဲ့ဘဝတဏ။ကာမတဏဆိုတာကာမဂုဏ်အာယုန်ရဲ့ပုံမှာအလိုရှိနေတဲ့သဘောပေါ့အဲ့ဒါကိုဆရာကြီးကဘလို့ရေးပြတော့ဆိုတော့ဒီကာမတဏရဲ့သဘောတတဝါရီရဲ့စိတ်ကာမတဏမကင်းရတဲ့တတဝါရီရဲ့စိတ်ပေါ့နော်အဲ့ဒါကိုဘလို့ပြောတော့ဆိုတော့အလွန်ချမ်းထမ်းတဲ့နော်ပြောင်းတို့လူတို့ဆက်တို့နဲ့ချစ်ထားတဲ့ထမင်းပေါ့ရိုးရိုးစားအမှုမဟုတ်နော်ကြံထမ်းတဲ့တချို့စားရင်မှလည်းစားဖို့မှာပါနော်ပြောင်းတို့လူတို့ဆက်တို့ဆိုတာအလွန်ချမ်းပါတယ်အဲ့ဒီထမင်းတွေဟာဒီတိုင်းစားရင်အရသာမပေါ်ဘူးကျုပ်တို့စားနေတဲ့ထမင်းတော့ထမင်းကြီးစားရင်တော့အရသာသိမ့်မရှိတော့ဒီထမင်းကိုကောင်းအောင်ဘာလုပ်ရတော့ဆိုတော့ဝတ်သားတို့ချက်သားတို့ဟင်းမျိုးစုံတို့အည်တို့စီတို့ဘာတို့ ਨੇ သူ့ကိုဘာလုပ်ရအောင်ဆိုတော့ပြင်မကနေပေါ့ဟင်းထည့်စားရတယ်ဟင်းထည့်စားမှဒီထမင်းကိုရှော့ရှော့ရှူရှူမင်းမင်းရှက်ရှက်စားနိုင်ဆိုရည်ရဒါနဲ့ဥမာပေးတာတက္ကသိုလ်တို့ကိုကြီးတို့ကုထုရှင်တွေရဲ့စိတ်ကာမတဏမကင်းရသေးတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကဘာနဲ့တူတုံဆိုလို့ရှိရင်နော်အဲ့ဒီပြောင်းစံလူးစံနဲ့ချက်တာတဲ့ဆံလိုပဲတဲ့အလွန်ကျန်းတယ်ဘာလို့ကျန်းလဲဆိုလို့ရှိရင်သူ့မှာကာမိဆန္ဒတို့ဖြာပါရတို့ဆိုရင်ဒီຢာကဒေါသမောဟတွေနဲ့အမြဲတမ်းဆက်ဆံနေတဲ့တွေ့ကြောင့်ဒီစိတ်ကအလွန်ကျန်းနေတယ်ဒါကြောင့်စိတ်ကသူ့ကြီးအရာသာမပေါ်ဘူးတဲ့ဒီစိတ်ကအဲ့တော့ဒီစိတ်ကသူကဘာလို့ဆိုအရာသာပေါ်လာအောင်သူကအာယုန်ဒီကိုကတ်ရတယ်တဲ့ဓမင်းကသူ့ကြီးမကောင်းတဲ့အခါကျတော့ဟင်းမျိုးစုံနဲ့ရောရှက်ပြီးတော့စားလို့ဒီစိတ်ကဒကာမတို့ဦးဇင်းတို့ရဲ့စိတ်ကဇာကဒေါသမောဟဆက်ဆံမှုများတဲ့အတွက်ကြောင့်အလွန်ချမ်းထမ်းတဲ့အတွက်ကြောင့်သူကြီးတက်တက်အရာသာမပေါ်အဲ့တော့အရာသာပေါ်အောင်မလုပ်ရတော့ဆိုတော့အာယုန်လေးတွေကိုသူကတ်ရတယ်။အာယုန်မရှိလို့ရှိရင်တောင်းလျှောက်ကြီးတောက်သွားတယ်တဲ့ဆိုလိုရည်အသုံးတော့ပြင်းရည်သွားတယ်။တောင်းလျှောက်စိတ်ကခြောက်ကတ်သွားတယ်မနစ်တက်ဘူး။ဒါကြောင့်မြင်နေရရှိတာကိုမြင်နေရမှကြားနေရရှိတာကိုကြားနေရမှအာယုံမရှိရှိတဲ့နေရာကိုသွားပြီးတော့ရှာရမှာဘလို့မှရှာလို့မရဘူးဆိုရင်နောက်ဆုံးကိုယ့်ရဲ့စိတ်ထဲမှာကိုယ့်ဟာကိုယ်ဖန်တီးထားတဲ့အာယုံလေးနဲ့ပဲနေရမှာဟုတ်တယ်မဟုတ်လားအဲ့ဒီအာယုံမရှိရင်ဒီစိတ်ကတောက်ရှောင်ညင်းငွေဘာဖြစ်လို့ဒီစိတ်ကညင်းငွေတုံ၆ကတ်နေတုံဆိုတော့ຢာကဒေါသမောဟကိလေသာတရားတွေနဲ့အပေါင်းများလို့တဲ့ဟုတ်လားဒါကြောင့်ကြမ်းထမ်းတဲ့ထမင်းကိုဟင်းနဲ့ရောပြီးတော့စားမှအရသာပေါ်သလိုကြမ်းထမ်းတဲ့စိတ်ဓာတ်လည်းပဲအာယုံနေနဲ့ပေါင်းရမှာသူကရတာရှိအာယုံရှိရင်တောက်လျှောက်ပြင်းသွားဆိုတာဒါကြောင့်မလို့အာယုံမရှိရင်တောက်လျှောက်အာယုံကိုစားလောင်နေမှုတ်သိတယ်အဲ့ဒါကာမတဏပဲတဲ့သဘောပေါက်လားရမရှိဘူးဆိုတာနဲ့တန်းပြီးတော့စားတော့တာပဲသူကြီးနေလို့မရဘာလို့ဆိုတော့ကအလွန်ပူလောင်၆တွေ့တယ်တဲ့ဘာဖြစ်လို့ပူလောင၆တွေ့တုံးဆိုတော့အကြောင်းအကျိုးလေးနဲ့ပြောတာနော်ဆရာကြီးကရှားကဒေါသမောဟတွေများလို့ဒီစိတ်ကပူလောင၆တွေ့ဟုတ်လားဒါကြောင့်အာယုံရှိရဖို့အမြဲတမ်းသွားရတယ်ရှာရတယ်ဖွေးရတယ်။ဒါကဆာလောင်မှုသိတဲ့တဏ္ဏ။အဲ့ဒါလို့ရှာလို့ဖွေးလို့အာယုံရှိရဖို့သွားရလို့အာယုံကိုရလာပြီဆိုရင်တော့ဘာတဏ္ဏဖြစ်တုံဆိုတော့သုံးဆောင်တဲ့တဏ္ဏဖြစ်တယ်။ตายရတဲ့သဘောကြရတယ်။တဏ္ဏပြီးရင်တဏ္ဏရော။နော်ဆာလောင်တာကလည်းတဏ္ဏရလာလို့ตายရတယ်မမောတယ်ခံစားတယ်ဆိုတော့တော့တဏ္ဏမဖြစ်ဘူးလားဖြစ်တယ်။ဟုတ်လားဒါပါဘူးပြောတာလေ။ကာမတဏ္ဏကိုအဓိပ္ပာယ်ဖွင့်ပြတယ်။ဘဝတဏ္ဏကိုကြတော့စတိုကြီးကဘယ်လိုအဓိပ္ပာယ်ဖွင့်ပြတုံဆိုတော့ဟုတ်တချို့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်တွေဟာဒီစိတ်ရဲ့သဘာဝကိုနားလေတယ်ဟောနားလေတော့ဒီကာမတဏ္ဍာနဲ့နေရတာဟာအလွန်အပြစ်များတယ်ဟောနော်အလွန်အပြစ်များတယ်ဆိုတာကထင်ရှားတယ်နော်တသက်လုံးဒီကာမတဏ္ဍာရှိနေလို့ရှိရင်ကာမတဏ္ဍာခိုင်းတာကိုလုံးရတာနဲ့ပဲအချိန်ကုန်သွားတယ်ဟောခုလူအများစုဟာအစီဝါရေးလူမှုရေးဘာရေးညာရေးနမတက်မယ်ဆိုရင်တော့အမျိုးမျိုးပေါ့နော်တစ်လုံးနဲ့ခြုံအောင်ပြောမယ်ဆိုရင်တော့ကာမတဏ္ဍာရဲ့ခိုင်းရှိတာကိုပဲလုံးနေကြတော့ဒီပင်လေထဲမှာပဲနစ်သွားတယ်လို့ဆိုကြီးကတော့အဲ့လိုသုံးတော့ဒီရှာဖွေရေးပင်လေထဲမှာပဲနစ်သွားတယ်ဒါကြောင့်သူကဘလို့စဉ်းစားတော့ဆိုတော့ပညာရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီစိတ်ကိုကာမတဏ္ဍာကိုရှာဖွေမှုတတ်တာတော့စိတ်ကိုပူလောင်၆သိမ့်မှုမရှိအောင် ိတ်မှာကက်နေတဲ့ကမေဆန္ဒပြပါဒဌိနမိတ်တာဩရိစာကောကုစာဝိရှိကိစ္စာလို့ဆိုတဲ့နိဝရဏတရား၅ပါးကင်းကွာအောင်သူစ조사တယ်တော့စိတ်ကိုသူကြီးတက်တက်ချမ်းသာအောင်စ조사တာပေါ့သူငယ်တွေနားလည်အောင်ပြောရအောင်အာယုံမလိုဘဲနဲ့အာယုံဆိုတာကဒီလောကီအာယုံအပေါ်ရန်အာယုံကိုပြောတာပါစိတ်ဆိုတာကတော့ပြီးတမသဘောရပြောမချင်ရင်အာယုံနဲ့ကင်းပြီးတော့ဖြစ်တာမှမဟုတ်ဘဲနဲ့တော့ဆိုလိုတာကကြမ်းတမ်းတဲ့အာယုံတွေမလိုဘဲနဲ့ဟုတ်လားဒီစိတ်ထဲမှာလောဘဒေါသမောဟနိဝရဏတရားတွေကျင်းကွာအောင်တဲ့တဲ့ပြောရင်ဇံရအောင်သူကျင့်တယ်အောင်နောက်သမထကမ္မဋ္ဌာန်းအမျိုးမျိုးကိုကြိုးစားအားထုတ်လို့သူ့ရဲ့စိတ်မှာနောက်ရာဂဒေါသမောဟနိဝရဏတရားတွေကျင်းကွာသွားလို့ရှိရင်ဘယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံတွေမပါဘဲနဲ့သူ့ရဲ့စိတ်ဟာချမ်းသာနိုင်တယ်အောင်အဲ့ဒါလို့ဆိုရင် तू ကဘာဖြစ်သွားတော့ဆိုတော့ဒီအာယုံတွေတွေ့မှာကိုပဲစိုးနေရတယ်တဲ့ဟောပြောမှန်ဖြစ်သွားတယ်သောသောကအနေထားဘလို့ဖြစ်တော့ဒီအာယုန်นี่မတွေ့မှာရှိုးနေရတရားယုန်นี่ရှိမှစိတ်ကအရှင်ပြေတာနော်ဇန်ချမ်းသာနဲ့ရအောင်調査လို့နော်စိတ်မှာနေဝရဏတရားကင်းလာပြီဆိုရင်ဒီအာယုန်นี่ကိုကအနှောင့်အယှက်ဖြစ်လာဟောဆိုဒီအာယုန်นี่ဝင်လာရင်စိတ်ကလောဘဒေါသမောဟကပြန်ထကြတောင်းကြလာမယ်တောင်းကြလာရင်သူတို့မရှိရင်မဖြစ်တော့ဘူးသောပေါက်လာအဲ့ဒီနားရင်ဆက်ရလဲနေတာနော်ဟုတ်လားဒါကြောင့်ဒီစိတ်ကိုဒီရာဂဒေါသမောဟကင်းအောင်ကျင့်လိုက်တော့និဝရဏတရားကင်းအောင်ကျင့်လိုက်တဲ့အခါကျတော့တော့စိတ်ကဘာဖြစ်တော့ဆိုတော့သွတ်တူတူကျန်ထက်တဲ့အာယုန်นี่မလိုဘဲနဲ့တတ္တတာလာဆူဆူပြေပြေနေနိုင်တယ်အဲ့ဒါကိုဆိုလို့ကြီးကဘယ်လိုဥမာပေးတော့ဆိုတော့မြောက်ကျွန်းသူတို့ရဲ့နော်ဗရမယာကြောင့်နဲ့ချက်ထားတဲ့ဆံပေါ့သူကအလွန်နှုံညံ့တယ်သူကြီးတတ်တတ်ကောင်းတယ်တခြားဒီပြန်ရောလိုက်ရင်အရသာပြတ်သွားရောဟုတ်လားအဲ့ဒါဆိုလို့ကြီးကတော့အဲ့လိုရှာရှာဖွေဖွေလေးဥမာပေးထားတာပို့ပြီးတော့နားလည်ရတာပေါ့နော်တော့ဆိုလိုတာကကမိစ္ဆန္ဒအစရှိတဲ့နိဗ္ဗာန်တရားကင်းကွန်ပြီးတော့နေမယ်ဆိုလို့ရှိရင်အာယုန်တွေကစိတ်ရဲ့အနှောင့်အယှက်ဖြစ်နေတော့ဟုတ်လားအဲ့ဒီနိဗ္ဗာန်တရားတွေရှိမယ်ဆိုရင်တော့အာယုန်တွေကိုပဲလိုက်ပြီးတော့ရှာနေရတယ်အဲ့ဒီအာယုန်တွေကိုလိုက်ရှာတဲ့အနေအထားမျိုးကိုကာမတဏ္ဍဒီအာယုန်တွေမရှိဘဲနဲ့သောစိတ်ကချမ်းသာပြီးတော့တတ်တာပြီးတော့နေတယ်အဲ့ဒီပုဂ္ဂိုလ်ကသိလို့ရှိရင်ပြမဖြစ်မယ်ပေါ့အဲ့ဒီလိုဇန်ချမ်းသာနဲ့ပြမဘဝကိုတက်မဲ့မောတဲ့သဘောကိုကျတော့ဘဝတဏလို့ပြောတယ်တဲ့ဟောဒါဘဝတဏရဲ့အဓိပ္ပာယ်ကိုပြောပြတာဒါလူငယ်တွေနားလည်အောင်အကြံဉာဏ်ပြောပြတာပါဟုတ်လားတကယ်တမ်းကတော့ဦးဇင်းတို့ဦးဇင်းအတွေ့ပေါ့လေနော်ဒီကာမတဏဘဝတဏတွေဆိုတာကတော့ဘဝတဏကလည်းဇန်ချမ်းသာရမှသာလေဘဝတဏဖြစ်တာလို့တော့ပြန်စီသေးမှာအဲ့လိုမတွေးမိဘူး။တော့ဒီတိုင်းလည်းပဲဘဝတဏ္ဍာကတော့ဖြစ်နေတာ။ဘောဆိုကိုယ်ဘဝလေးကိုတော့မမောနေတာပဲလေတွေးတားနေတာ။ဒါကခံစားလို့ရတယ်လို့ဦးဇင်းထင်တယ်။တော့ကိုယ့်ဟာကိုယ့်ကိုယ်ဘဝလေးနဲ့ကိုတော့တစ်ခါတလေကျဉ်းနဲ့နေတာပဲ။ဘဝထဲမှာနေချင်းနေတယ်ဆိုတဲ့သဘောမရှိဘူးလား။ရှိတယ်။ဟုတ်လား။တော့ကြနေအာဇန်ချမ်းသာရမှာဘဝတဏ္ဍာဖြစ်နေတာလို့အဲ့လိုတွေးနေမှာဆိုလို့ဒါကပြောရတာဟုတ်ရဲ့လား။ဒါကြောင့်ဖိတဲ့ပေါင်းတော်ကောင်တို့ကာမတဏ္ဍဘဝတဏ္ဍဝိဘဝတဏ္ဍဆိုရင်တတိလောဘပြန့်ထန်းတဲ့တဏ္ဍသဘောတရားသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့တွေ့ကြောင့်ဒုက္ခသမှုတရားသစ္စာဟုတ်လားဘောနောဘဝိကဘဝတိကိုတပံဖြစ်စေတဲ့တင်နန္ဒီရာဂသဟကတာနှစ်သက်ခြင်းတက်မဲ့ခြင်းနဲ့တကွာဖြစ်တဲ့တတရဘိနန္ဒီနီထိုထိုအာယုန်တို့မှာအလွန်တရာမှနှစ်သက်မဲ့မောတဲ့တဘာဝရှိတယ်။ဆရာကြီးဥရွှေအောင်ကတော့အယောင်ဆိုးတဲ့သဘောရှိတယ်လို့အဲ့လိုလည်းပြောတယ်။နန္ဒီရာဂသဟကတတတရဘိနန္ဒီလေ။ तू ကြိုက်မိပြီဆိုရင် तू ကြိုက်တဲ့အယောင် तू ဆိုးလိုက်တယ်ဟော။ဟုတ်လား။သူ့စိတ်ထဲမှာ तू ကြိုက်တဲ့အယောင်ဆိုးတော့သူ့ဟာနဲ့ तू အဆင်ပြေနေတယ်ဟော။ဟုတ်လား။အေးအဲ့ဒီတဏ္ဍလောဘကိုပဲဥရှင်တို့ဘာခေါ်တော့ဒုက္ခသမုဒိယသစ္စာဒုက္ခဖြစ်ခြင်းအကြောင်း။အဲ့တော့ဒီနေရာမှာဥရှင်တို့ဒီဒုက္ခသမုဒိယသစ္စာကိုသစ္စာနဲ့16ချက်တည်းကသမုဒိယသစ္စာရဲ့အနက်၄ချက်နဲ့ဆက်ပြီးတော့ဦးဇင်းတို့နားလည်ကြည့်ရမယ်ပေါ့နော်သမုဒိယသစ္စာရဲ့အနက်၄ပဲတနည်းအားဖြင့်တဏ္ဍလောဘရဲ့စွန့်ရည်တတိ၄မျိုးလို့လည်းပဲဆိုနိုင်ကောင်းပဲထင်ပါတယ်အဲ့ဒါဦးဇင်းတို့ဘယ်လိုပြောထားတော့ဆိုတော့သမုဒိယသအာယုဟနထောနိဒာနထောတန်ယောကထောပฏิဘောဓထောတဲ့သောတမှုရိယသစ္စာရဲ့ဆွမ်းရည်တတိ၄မျိုးသမဟုတ်တမှုရိယသစ္စာရဲ့အ ਨੇ ၄မျိုးအာယုဟနနိဒာနတန်ယောဂပရိဘောဓ ပါဠိအသုံးနှုံးလေးတွေလည်းပဲစိတ်ထဲမှာရင်းနှီးတော့အောင်ကြိုးစားပြီးတော့မှတ်ဖို့လိုမယ်ဟုတ်လားဒါလေးတွေကပို့ပြီးတော့အရာသာပေါ်နေတယ်ပေါ့နော်ပို့ပြီးတော့လည်းပဲမြတ်စွာဘုရားသုံးနှုံးခဲ့တဲ့မကရဘာသာအသုံးနှုံးလေးတွေဆိုတော့စိတ်ထဲမှာယုံကြည်မှုသရတရားလည်းပို့ပြီးတော့ထက်သန်ရတယ်ပေါ့ဒါကြောင့်ပါဠိစကားလေးတွေပါလာလို့ရှိရင်ဒါလေးတွေကိုတံပိုးထားပြီးတော့စိတ်ဝင်စားပြီးတော့မှတ်သားစီခြင်းနဲ့နော်အေးအာယုဟနနိဒာနာတန်ယောဂပရိဘောဓတအာယုဟနဆိုတာဘာပြောတာလဲဆိုတော့ရှိဘူးတဲ့သဘောဆူဆောင်းတဲ့သဘောဒုက္ခဝိထုဒုက္ခမှုတွေကိုတဲ့ရှိဘူးဆူဆောင်းတဲ့သဘောလို့ဆိုကြီးကအဲ့လိုကြီးကြီးပြင်းပြင်းအတိတ်ပဲဖွင့်။ဟောလူငယ်တွေနားလည်အောင်ပြောရရင်ဒုက္ခကိုလိုက်ရှာပြီးတော့ဆူဆောင်းနေတာ။ဟောလောဘဆိုတာဘာလို့တုံဆိုရင်ဒုက္ခတွေများလာအောင်ဆူဆောင်းနေတာ။ဟောအခုမှဆုမိနေတဲ့ဒုက္ခတွေဟာဘယ်လိုဆူဆောင်းထားတာဆိုရင်လောဘကနေဆူဆောင်းထားတာ။ဟုတ်လား။လောဘကရှာပွေထားတယ်လို့တော့ရှူဆောင်ထားတယ်စီးဘူးထားတယ်ဆိုကြီးကတော့သူကအဲ့ဒီအနေအထားပဲလေးခုကိုစီးဘူးနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အချက်၄ပါးဒုက္ခပွားလို့ပြောတော့အဲ့လိုရေးတော့အာယုဟနကိုစီးဘူးတယ်ဒုက္ခတွေကိုစီးဘူးထားတယ်ရှူဆောင်ထားတယ်နော်နိဒာနဆိုတာကိုနှင်းဆောင်နှင်းဆောင်လို့ဆိုပေးအပ်တယ်ဆောင်နှင်းတယ်ပေးအပ်တယ်ကိုယ်ကဒုက္ခတွေရော့ဟဲအင့်ဟဲလို့ပေးထားတယ်လို့မျိုးတဏ္ဍာလောဘဒုက္ခကိုကိုယ်ကိုပေးထားတယ်ဒါကြောင့်ကိုယ်မှာဒုက္ခတွေရနေတယ်။ယူအပ်ပေးထားတာတော့လောဘကပေးထားတာ။ဟုတ်လား။နောက်တန်ယောဂဆိုတာကတော့ဆက်ရှင်တဲ့သဘော၊အများတိုင်းရှင်တွဲနေတဲ့သဘော။စီဘူးနှင်းဆောင်ဖွဲ့နှောင်ဆိုလိုရတဲ့ဖွဲ့နှောင်။နောက်တန်ယောဂဆိုတာကရှင်တွဲတယ်၊အများရှင်တွဲတယ်ဆိုတဲ့အတိတ်ပဲ။ဒုက္ခနဲ့ကိုယ်နဲ့အများတိုင်းမကွဲမကွာဖြစ်နေအောင်ရှင်တွဲထားတယ်၊ပူးထားတယ်၊ကတ်ထားတယ်။သတ္တဝါနဲ့ဒုက္ခနဲ့ကွဲကွာမသွားအောင်ရှင်တွဲပေးထားတာပူပေးထားတာချီနှောင်ပေးထားတာအဲ့ဒါဘယ်လိုချီနှောင်ပေးတာဆိုတော့လောဘကချီနှောင်ပေးတာဒါကိုလောဘရဲ့အစွမ်းတတိတန်ယောဂလို့ဒီလိုပြောတာအပလိဘောဓဆိုတာကြတော့ဘာပြောတော့နှောင်ရှက်တယ်တဲ့နှောက်ကောင်းတဲ့စိတ်ကလေးပေါ်လို့နော်ကောင်းရမြတ်ရတဲ့ကိုလှုပ်ခြင်းနဲ့ရောက်ခြင်းနဲ့ဒီလိုအတွင်းလေးတွေနဲ့အကောင့်ထဲပေါ်ရမယ်ဆိုလို့ရှိရင်အဲ့ဒါကိုမပြည့်စုံပြည့်စုံအောင်နှောင်ရှက်အနှောင်ရှက်ပြုမကောင်းတဲ့နေရာကိုမသွားနိုင်အောင်မရောက်နိုင်အောင်တော့ထွက်မြောက်ဟိုမဟုတ်စတော်ဘုရားကြီးရဲ့စာလေးကိုလည်းအမှတ်ရဖက်ရက်လန်းကြီးမခကြီးကိုတားဆီးနှောင်ရှက်ကန့်ကွက်တဲ့သောအနတ်သဘော၎င်းဆိုကြီးအဲ့လိုကြီးသူ့ဟာလေးကလည်းတော်တော်ကောင်းပါလေဖက်ရက်လန်းကြီးမခကြီးကိုတားဆီးနှောင်ရှက်ကန့်ကွက်တဲ့သောသဘော၎င်းလေဟုတ်လားလွတ်မြောက်ရငြိမ်းချမ်းရကိုသွားဖို့လို့စိတ်ကူးလေးရလာရင်သူကရှိကအရင်ရောက်လာတယ်ဒီလောဘကပဲတတ္တဝါကိုကောင်းရမြတ်ရမရောအောင်နှောင့်ရှက်တယ်။ဒါကြောင့်ပရိဘောဓဆိုတာနှောင့်ရှက်တဲ့သဘောဖြစ်စည်းတဲ့သဘော။အဲ့ဒါပေးတဲ့ပေါင်းတော်ကောင်းတို့လောဘရဲ့စွန့်ရည်တတိ၄မျိုးလို့ဆိုလို့မရဘူးလား။ဆိုလို့ရတယ်။နောက်အာယုဟနဒုက္ခဝိထုဒုက္ခမှုတွေကိုအမြဲတမ်းစုဆောင်းနေတယ်၊စီးပူးနေတယ်။နိဒာနဒုက္ခဝိထုဒုက္ခမှုတွေကိုအမြဲတမ်းကိုယ့်ကိုပေးအပ်နေတယ်၊နှင်းဆောင်နေတယ်။ဟုတ်လား။တန်ယောကဒီဒုက္ခတွေနဲ့ပဲအမြဲတမ်းမကွမ်းမကွာနေနေရတယ်။ပလီဘောဓအမြဲတမ်းကောင်းတာလုပ်မယ်ဆိုရင်နှောင့်ရှက်နေတယ်။ဒါလေးကလည်းပဲသူအဆက်ဆက်လေးနဲ့သူတွေးကြည့်မယ်ဆိုရင်အလွန်ကောင်းတယ်။ကိုကဒုက္ခကိုရှာလိုက်တယ်ပေါ့နော်။အာယုဟနရှိဘူးတယ်။ရှာလိုက်လို့ရှိရင်ဏိဒာနရှာမှတော့အကြောင်းတရားကရှိနေပြီဆိုတော့ဒုက္ခတွေကိုကိုယ့်ကိုပေးတယ်လို့မျိုးကိုရလာပြီ။ဟုတ်တယ်မဟုတ်လား။ရလာပြီဆိုလို့ရှိရင်တန်ယောကအဲ့ဒါနဲ့ကိုယ်နဲ့မလုပ်အောင်အတူတူနေရတော့မယ်။နော်တန်ယောဂဆိုတာကတော့အတူရှင်တွဲတာကိုပြောတာအတူတူနေရတော့မယ်အတူတူနေနေရပြီဆိုလို့ရင်ကောင်းတာလုပ်မယ်ရှင်တို့ဘာလုပ်မလဲနှောင့်ရှက်မအောင်ဒါကြောင့်ပြည့်တဲ့ပေါင်းတော်ဒီအချက်၄ချက်ကိုဆက်ဆက်ပြီးတော့တွေးတဲ့ကိုမလိုဘူးလားလိုတယ်ဒါကြောင့်ဖြစ်ဖြစ်နေတဲ့ဒုက္ခတွေဟာဘယ်သူမှရုပ်ဟဲ့အင်းဟဲ့လို့လာပေးထားတာမရှိပါအောင်ကိုလောဘကဖန်တီးထားဒီနေရာချင်းကိုလောဘအလိုချကိုကိုယ်တိုင်ရှာဖွေထားအောင်ဒါကြောင့်ဒုက္ခဖြစ်လာပြီဆိုလို့ရှိရင်ဟိုလူတရားခံရှာဒီလူတရားခံရှာဒါတော်တော်မကောင်းအောင်အမှန်တရားကိုမသိရရောက်တယ်။ကိုယ်မှဖြစ်နေတဲ့ဒုက္ခဟာကိုယ်လောဘကြောင့်ဖြစ်တာလို့မှန်မှန်ကန်ကန်နားလည်ဖို့မလိုဘူးလား။ဒီစကားလေးတွေကပြည့်တဲ့ပေါင်းတော်အောင်လို့သစ္စာဆိုတဲ့အတိုင်းတောင်းဆုံးဘဲဆုံးဘယ်နေရာကပဲကြည့်ကြည့်မှန်းနေ။ဟောပေါ်နေပဲတွေးတွေးအလေအလက်ပဲတွေးတွေးလေးလေးနက်နက်ပဲတွေးတွေးလူကျင်လို့ဒုက္ခဖြစ်ရတယ်ဆိုတာကအလွန်မှမှန်ဟုတ်လားဆက်ကြပါစို့အပေါ်ယံလေးပဲစဉ်းစားကြည့် ဒုက္ခတစ်ခုခုဖြစ်လာပြီဆင်းရဲခြင်းမျိုးတစ်ခုခုဖြစ်လာပြီစိတ်တိုင်းမကြမ်းမှုတစ်ခုခုဖြစ်လာပြီဆိုရင်နောက်ွယ်ကအကြောင်းတရားကိုညံပါပါနဲ့ရှားကြည့်ပါလောဘငါရကျင်တာဖြစ်ကျင်တာတစ်ခုခုတော့ရှိနေတယ်ဆိုတာကိုတွေ့ရပါလိမ့်မယ်ဟုတ်လားကိုယ်ရင်ဖြစ်ကျင်မှုရကျင်မှုတစ်ခုခုကိုအခြေခံပြီးတော့ဒုက္ခဆိုတာတွေ့ကြရတာဟုတ်တယ်မဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်တို့ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဟာလောဘဖြစ်တယ်လို့သိရခြင်းသည်ဒီလောဘကိုပဲနေပါသွားစေတယ်ဒါအကြောင်းအကျိုးစိုက်တယ်လို့ဦးဇင်းထင်ပါတယ်ဟောဒါဒီဟာငါ့ကိုဒုက္ခပေးမယ့်အရာလို့သိရင်ဒါကိုဆက်ဆုပ်တဲ့စိတ်ဟောဒါကိုကြောက်တဲ့စိတ်လန့်တဲ့စိတ်ကိုသိရင်သိသလောက်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်လောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းလို့သိရတာကိုကအဲ့ဒါကလောဘနေခြင်းရဲ့အကြောင်းတစ်ခုဖြစ်တယ်။ဒီနေ့မှာဦးဇင်းတို့သမှုတရားသစ္စာဆိုတာကတော့ပယ်ရမယ့်သစ္စာလို့ဘိသက်တို့သိပြီးသားပါဟုတ်ရဲ့လား။အဲ့တော့ဦးဇင်းတို့ကိုယ့်ရဲ့ဉာဏ်လေးကိုအသုံးချဖို့လိုတယ်။ဘယ်စုံတောင်းစုံကနေပြီးတော့ဒီလောဘဖြစ်မိရင်လိုချင်မိရင်ရချင်မိရင်တော့ငါဆင်းရဲတော့မှာပဲဆိုတာကိုနားလည်ဖို့လို့။ဒီနေ့မှာအပေါ်ယံဆင်းရဲကိုဖြစ်စေတတ်တယ်လို့နားလည်ဖို့လိုတယ်လို့လေးလေးနက်နက်နဲ့နားလည်ဖို့လိုတယ်။ဆိုကြပါစို့လေးလေးနက်နက်နားလေတဲ့အပိုင်းလေးကိုနည်းနည်းပြောကြည့်ခြင်းခုဒီဘဝမှာတွေ့နေကြုံနေရတဲ့ဒုက္ခတွေအကုန်လုံးဟာသောတော်တော်ကပြောခဲ့တယ်ဇာတိကြောင့်ဖြစ်တာလို့ပြောခဲ့တယ်နော်ဇာတိကိုအကြောင်းခံလို့သာလဲဒီဒုက္ခတွေကိုတွေ့ကြရတော့အကယ်၍သာဇာတိကိုအကြောင်းမခံခဲ့ရဘူးဆိုရင်ဘာဒုက္ခမှာခုချင်းပြောကြရမလို့ဒါနဲ့အဲ့ဒီဇာတိဘယ်အဖြစ်တုံးဆိုတော့သောတော်ကပဲပြောထားတယ်ပောနောဘဝိကဘဝတစ်ကိုတပံဖြစ်စီတတ်တယ်ဘဝတည်းကိုတပံဖြစ်စီပြီးဆိုရင်တော့အဲ့ဒီဘဝနဲ့ပတ်သက်တဲ့ဒုက္ခတွေအကုန်လုံးကတော့လာတော့မှာပဲ။ဒါကြောင့်ဦးဇင်းတို့ရှင်သာရိပုတ္တရာကိုတမန်ကပရပိုက်ကမေးတာရှိတယ်။ရှင်ဗျာတဲ့။ဟောဒီလောကကြီးမှာဒုက္ခဆိုတာဘာလဲ၊ဒုက္ခဆိုတာဘာလဲတဲ့။မေး။ဒါရှင်မြတ်ကဘာပြောတုံးဆိုတော့တပံဘဝတည်းကိုရခြင်းသည်ဒုက္ခပဲတဲ့။တပံဘဝတည်းမရခြင်းသည်ဒုက္ခပဲလို့အဲ့လိုရှင်းအဲ့ဒီမှာဆက်ပြီးတော့သူကရိုးရိုးလေးပြောတာပါပဲတပံဘဝတည်းကိုရလို့သားလျင်ပူရတယ်ဆိုတဲ့ဒုက္ခအေးရတယ်ဆိုတဲ့ဒုက္ခဆာလောင်မှုတည်းရတယ်ဆိုတဲ့ဒုက္ခကျင်ကြီးကျင်ငယ်ဆွံ့ရတယ်ဆိုတဲ့ဒုက္ခဟုတ်လားတိမိခိုက်မိတယ်ဆိုတဲ့ဒုက္ခရွှေမျိုးသားချင်းတို့ရဲ့ကုဘဝတဲ့ကိုဝင်ရောက်ချုပ်ချယ်တာကိုခံရတယ်ဆိုတဲ့ဒုက္ခဒီလိုဒုက္ခတွေကိုမချွတ်ရလိမ့်မယ်လို့မျှော်လင့်ရမယ်တဲ့အဲ့ဒီမှာလည်းပဲမထေရကြီးကရှောင်လွှဲလို့မရတဲ့လူသားတိုင်းဟိုဘယ်သူမှမလွတ်ကင်းနိုင်တဲ့ဒုက္ခမျိုးကိုရွေးပြောတာလို့အရင်ထင်သိလားဟောအပူအေးခန္ဓာရှိတဲ့လူတိုင်းကြုံရတာပဲဆက်ဆံနေနေချမ်းသာတဲ့လေသာထိုင်တာရှိတဲ့လူတွေကတော့ထိုက်တဲ့လောက်ဖန်တီးပြီးတော့တတ်တအောင်တော့လှုပ်လို့ရတဲ့အပိုင်းတော့ရှိအောင်သို့တော့လုံးလုံးကြီးလွတ်ကင်းလို့တော့မရပါဘူးဟုတ်တယ်မဟုတ်လားဒီဥဒ္ဓုကိုဘယ်လိုလုပ်ရှောင်လို့ရမလဲပြီးတော့ဆာလောင်နဲ့မှုတ်သိတယ်ဆိုတဲ့ဒုက္ခကြည်ကြီးကြီးနဲ့ဆွံ့ရတယ်ဆိုတဲ့ဒုက္ခဘာနဲ့မှရှောင်လို့မရဟုတ်လားတိုက်မိခိုက်မိတယ်ဆိုတဲ့ဒုက္ခဘာနဲ့မှရှောင်လို့မရဘာနောက်ဆုံးပြောထားတာလေတော့ဦးဇင်းကစိတ်ဝင်စားတယ်ရွှေမျိုးသားချင်းတို့ဤကိုယ့်ဘဝတွေကိုဝင်ရောက်ချုပ်ချယ်တာကိုခံရလိမ့်မယ်ဒါကအမျိုးဆိုပြီးတော့လာကြတာဟုတ်ကဲ့ဟုတ်လားဒါကတော့ကိုယ်လည်းပဲသွားတာပဲလေကိုယ်ကလည်းဝင်ပြီးတော့ဆွတ်ဖက်တာတွေမရှိဘူးလားကိုယ်မျိုးဆိုရင်အဲ့လိုပဲကိုယ့်ဘဝတွေကိုလည်းသူတို့ကဝင်ပြီးတော့ဆွတ်ဖက်ကြမှာတော့ဒီဒုက္ခတွေကရှောင်လို့မရအောင်အဲ့တော့ဘာပြောချင်တာတုံးဆိုတော့ဒုက္ခတွေဟာဇာတိကိုအကြောင်းခံပြီးတော့ဖြစ်တာအဲ့ဒီဇာတိတွေဘာကိုအကြောင်းခံနေလို့ဆိုတော့ဒီတဏှာလောဘကိုအကြောင်းခံတာဒါကြောင့်တဏှာဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအစစ်အမှန်ဆိုတာဘယ်လိုမှညင်းလို့မရအောင်ဒါကလေးလေးနက်နက်ပြောတာပေါ့နော်အပေါ်ရင်လေးနဲ့ကြည့်ဒါကဓမ္မတို့ဦးရင်တို့လောဘကြီးရင်ကြီးတဲ့လောက်ဒုက္ခကြီးတာပဲလောဘလျှော့နိုင်ရင်လျှော့နိုင်တဲ့လောက်ဒုက္ခရော့သွားတာပဲတော့လူကျင်မှုတွေများရင်များသလောက်မသက်သာမှုဆိုတာနောက်ပါကပ်ပြီးတော့လိုက်လာတာ။ဒါကြောင့်ဦးဇင်းတို့ပိဋကတ်တို့လည်းကြားဦးပါလေအကြောင်းဆိုင်နေတော့နည်းနည်းပြောဦးမယ်။ဟောဝိသကအကြောင်းအမှကြီးတတိနေ့တော့မြတ်စွာဘုရားရထတော်ဘာကိုနေ့လည်ခင်နေကပူနေအဲ့ဒါမြတ်စွာဘုရားကြီးရောက်လာတယ်။ရောက်လာတော့မြတ်စွာဘုရားကရှိပြီးတော့မေးတယ်ဝိသကတဲ့။နေခင်ကြောင်တော်ကြီးမှာကောင်းပါလေရေတွေလည်းရွှဲလို့အဝတ်စားကလည်းရေတွေရွှဲရွှဲဆိုးလို့ဒါကအိန္ဒိယရဲ့ဝန်နေတဲ့အထိန်မှပေါ့မစမင်နေရောအဝတ်တွေရောရေဆိုးနေဒါပေဘယ်ကနေရောက်လာတော့ဘယ်ကနေလာတော့လို့မြတ်စွာဘုရားမေးတယ်မေးတဲ့အခါကျတော့မြတ်စွာဘုရားတဲ့ တပီတော်ရဲ့အလွန်ချစ်မြတ်လို့ရတယ်အလွန်မှလည်းလိမ်ပါတယ်မြင်းမလေးတယောက်ဆုံးသွားလို့တဲ့ဘယ်လိုမှဖြေလို့မရဘူးဒါကြောင့်မြတ်စွာဘုရားကြီးရောက်လာတာသူအလွန်ချစ်မြတ်လို့တဲ့မြေးအဝိဒ္ဓါခါဆိုတာသာ၁၀ယောက်တပီက၁၀ယောက်မြေးက၄000မြစ်ကဘယ်လောက်မြေးက400မြစ်က8000နဲ့ဟုတ်လားကြားဘူးတယ်မဟုတ်လားနော်အလွန်တရာလောကလောကီအနေနဲ့ပြောရရင်တော့အော်ပြောစရာရှင်စရာကောင်းတဲ့အနေအထားမျိုးကြီးပေါ့ဟုတ်လားသာတမီတွေမြေတွေမြစ်တွေနဲ့ဝိုင်းဝိုင်းလေပြီးနေရတဲ့အနေအထားပေါ့အဲ့ဒီတည်းကသူအလွန်ချစ်မြတ်လို့တဲ့မြေမတယောက်ဆုံးသွားသူဘယ်လိုမှဖြေလို့မရဘူးအဲ့ဒီမှာမြတ်စွာဘုရားကရုပ်တရက်ပါမေးတော့ဆိုတော့ဝိဒ္ဓခါတဲ့ဟောဒီသာဝတိမြို့မှာရှိတဲ့လူဦးရေနဲ့အရေအတွက်နဲ့အမျှသားတွေမြေတွေတကယ်လို့မြင်ရမယ်ဆိုရင်နင်ယူမလားလို့မေးရမေးတဲ့ခါကျတော့ဝိဒ္ဓခါကမစင်သားဘူးနဲ့တူပါတယ်ရုပ်တရက်ပါပြန်ပြောတော့ဆိုတော့အဲ့လောက်ရှိစရာကောင်းတဲ့လိမ္မာတဲ့သားတွေသမီးတွေမြေးတွေမြစ်တွေရမယ်ဆိုရင်တော့ယူခြင်းပါလေတဲ့။သာဝတိမျိုးတစ်မျိုးစာလောက်ရှိတဲ့သားတွေသမီးတွေမြေးတွေမြစ်တွေရခြင်းနဲ့လို့ပြောတာ။အကုန်လုံးရှိစရာကောင်းတဲ့သူတို့ကလည်းငါ့ကိုချစ်ကြမယ်။ငါကလည်းသူတို့ကိုချစ်မယ်။ဒါဆိုရင်တော်တော်ပြောစရာကောင်းမယ်လို့ထင်တာ။တချို့မိသားစုတွေနဲ့တိုက်တိုက်ဝဲဝဲနေရရင်ဆိုဘေးကနေအားကျနေရတာတွေမရှိဘူးလား။ရှိတယ်။အားကျတယ်ဆိုတာဘာလို့ငါလည်းနေခြင်းနဲ့ပေါ့။ဟုတ်တယ်မဟုတ်လား။အဲ့လိုဖြေတဲ့အခါကျတော့မြတ်စွာဘုရားဝိသဟာတဲ့အဲ့လိုဆိုရင်ဟုတ်ရတာဝတိမှာတနေ့တနေ့ကိုလူပဲနှစ်ယောက်လောက်သေးလေတဲ့တော့6ယောက်လည်းသေးတယ်ဗျာ9ယောက်လည်းသေးတယ်အနည်းဆုံး4ယောက်ကတော့နေတိုင်းသေနေတာအဲ့လိုဖြေတဲ့အခါကျတော့မြတ်စွာဘုရားဝိတာကအဲ့လိုဆိုရင်သင်စဉ်းစားပါလားတဲ့ဖြစ်မှာမျက်ရည်နဲ့မျက်ခွတ်ပြည့်ရမယ်နေရလို့ရှိနိုင်မှာအောင်မလားရှိနိုင်တော့နေတိုင်းငိုနေရမယ်အဲ့ဒီတော့မှဝိတာကစဉ်းစားမိသွားတယ်မြတ်စွာဘုရားတဲ့အဲ့လိုများပြားတဲ့သာသမီမြင်းမြစ်တို့ဖြင့်အလိုမရှိတော့ပါအဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားကဒကာမတို့အရင်တော့မှတ်သားစေရာတရားစကားဟောတာ။ဥဒန်းလည်းကျူးပါလေမြတ်စွာဘုရားအဲ့ဒီမှာ။ဘယ်ဟောပြတဲ့တရားစကားလေးကပါလဲ။ဧကံပိယံဧကံဒုက္ခ။ဧကံပိယံချစ်ခြင်းတစ်ခုတည်းဧကံဒုက္ခဆင်းရဲခြင်းတစ်ခုပဲတဲ့။ဒွေပိယံဒွေဒုက္ခချစ်ခြင်းကနှစ်ခုဆိုရင်တော့ဆင်းရဲတာလည်းနှစ်ခုပဲတဲ့။မချစ်ခြင်းနဲ့ဆင်းရဲဒုက္ခဆိုတာအချိုးကြီးသွားနေတဲ့သဘော။အဲ့တရားရှိမြတ်စွာဘုရားရှိရှိတည်းရှိဟောတာချစ်ချင်းတရားဆိုရင်ဆင်းရဲကလည်းတရားပဲ။တာမန်စဉ်းစားကြည့်ရင်တော့ချစ်စရာခင်စရာတွေဝိုင်းဝိုင်းလည်ပြီးတော့သူတို့ကလည်းကိုယ်ကိုချစ်မယ်ကိုယ်ကလည်းသူတို့ကိုချစ်မယ်ဆိုရင်တော့ဒါတော်တော်ပြောစရာကောင်းနေတယ်လို့ထင်ကြတာ။ဟုတ်တယ်မဟုတ်လား။တကယ်တကယ်လက်တွေ့မှာတော့အဲ့လိုမဟုတ်ချစ်စရာခင်စရာတွေများလေစိုးရင်ရတာတွေပူရတာတွေစိတ်အနှောင့်အယှက်ဖြစ်ရတာတွေရှုပ်ထွေးရတာတွေများလေတယ်ပဲ။တရားစဉ်းစားကြည့်ပေါ့။ဒါကတော့ဦးဇင်းတို့ရဲ့ဘဝမှာကိုယ်ဘဝကိုယ်ခန္ဓာအကြောင်းကိုယ်အကြောင်းအကြောင်းစိတ်ညစ်ရတာစိတ်ပူရတာတွေလည်းမရှိဘူးမဟုတ်ရှိတယ်။ဒါပေမဲ့တော်တော်များများကချစ်ရခင်ရမျက်နှာရတဲ့လူတွေနဲ့ပတ်သက်ပြီးတော့ပဲကိုယ်စိတ်ထဲမှာရှင်းရတယ်ပူလောင်ရတယ်ရှုပ်ထွေးရတယ်။ဟုတ်တယ်မဟုတ်လား။အဲ့ဒါတွေကိုသာရှင်းထုတ်နိုင်မယ်ဆိုလို့ရှင်။ဘာမှသိမလို့ရပဲနဲ့ကိုယ်ပဲတော်တော်သက်သာမယ်လို့ထင်နေရရှိရော။ဟုတ်တယ်မဟုတ်လား။ဒါကြောင့်ပေးတဲ့ပေါင်းတော်ပေါင်းတို့ချစ်ချင်းဆိုတဲ့ဒီသနာလောဘတွေရှင်းရဒုက္ခကိုသာဖြစ်စေတယ်ဆိုတာကိုအဲ့ဒါလိုအပေါ်ယံတွေးကြည့်ရင်ကောမသိနိုင်ဘူးလားသိရဲ့နော်ချစ်ချင်းတစ်ခုရှင်ရဲ့တစ်ခုနောက်ထပ်ဦးဇင်းတို့အဲ့ဒီဥဒန်းပါဠိတော်မှာပဲမြတ်စွာဘုရားလက်ထက်ကရှင်ဝတ္တရာအဖြစ်ပြက်လေးတစ်ခုဒါလေးကိုဆက်မိရင်လည်းဦးဇင်းတို့ပြောဖြစ်တယ်ပေါ့လေမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားနဲ့အယူဝါဒမတူရတဲ့နော်ဘာသာကြားပရပိုက်တွေဒိဋ္ဌိတွေဒါတွေကလည်းအများကြီးရှိတာအောင်တချို့ပရပိုက်တွေကအိမ်တော်သားမွေးအမှုလည်းပြုကြတာရှိတယ်အဲ့တော့ဒီနေ့တော့ပရပိုက်မတယောက်ကသူ့ရဲ့ယောက်ျားဖြစ်တဲ့ပရပိုက်ကိုဘာပြောတော့ဆိုတော့ငါမီးဖွားဖို့အတွက်အချိန်နီးကပ်နေပြီပေါ့ဒါကြောင့်မီးဖွားတဲ့အချိန်မှာအသုံးပြုဖို့အတွက်ရှီလိုတယ်ပေါ့တကူလုံးကိုရှီလိမ့်ဖို့လိုတယ်ဒါကြောင့်ရှီသွားရှာကြည့်ပါလို့ခိုင်းခိုင်းတဲ့အခါကျတော့ပရပိုက်ကယောက်ျားဖြစ်တဲ့ပရပိုက်ကခန့်ညံ့ညံ့ဆိုငါရှီကိုပဲသွားရှာမှာတော့အဲ့လိုပြောတဲ့အခါကျတော့ဟောကောသလမင်းကြီးကအဲ့ဒါလိုဘာသာရေးအလုပ်ကိုလုပ်ကြတဲ့ပုံကိုယ်တွေအတွက်ဆိုပြီးတော့သူကရှီတို့ထောပတ်တို့ဘာတို့အများကြီးကလူတာရှိတယ်။မန္တကြီးထိုးပြီးတော့ဒါပေမဲ့ခက်တာကသူကဒီနာရင်ကြိုက်တဲ့လောက်အသုံးပြုသွားစားသွားတောက်သွားပြင်တဲ့နေရာကိုတော့မသေးရဘူး။အဲ့ဒီသတင်းကိုသူတို့ကကြားထားတဲ့အခါကျတော့ပရပိုက်ကဘလို့စဉ်းစားတော့ဆိုတော့ကောင်းပြီအဲ့လိုဆိုလို့ရှိရင်ငါဒီနေရာကိုသွားမယ်။ဟောရှီကိုအဝတ်တောက်ခဲ့နေတယ်ပေါ့။တော့လာပြီးတော့အိမ်ရောက်လို့ရှိရင်အံပြီးတော့ပေးမယ်ပေါ့။မဆင်းလဲဆင်းရဲတာပေါ့။အဲ့ဒါနဲ့ကောသလမင်းကြီးရဲ့တော့လူပေးရမန္တကိုသွားပြီးတော့ဆီကိုဖိုက်ကောင်းအောင်သူတောက်တယ်။နော်။ မဆံမပြေတောက်လာတယ်။တောက်လာပြီးတော့အနိုင်နိုင်အိမ်ပြန်လာတယ်။အိမ်ရောက်တဲ့ခါကျတော့ဆီကအံလို့မရဘူး။မစီဆိုတဲ့သဘောကအလွန်ကြည်ခဲတဲ့အစာပေါ့။တသူ့ရဲ့ဖိုက်တစ်ခုလုံးကဓာတ်နဲ့ထိုးမွေတယ်လို့ဖြစ်ပဲသူဘလို့မှထိုင်လို့လည်းမရဘူးရက်လို့လည်းမရဘူး။ညီကြီးပေါ်မှာလူးနေရတယ်။အဲ့ဒီပတ်ပိုက်ဟာအသက်ဆုံးသွားလားဆုံးမသွားလားဆိုတာတော့စာထဲမှာမှတ်တမ်းတင်ထားတာတော့မတွေ့ရဘူး။ဘာပဲတွေ့ရတုံးဆိုအဲ့ဒီအချိန်မှာရသော်ဖရာဆွမ်းလန်ကြွလာဆွမ်းလန်ကြွလာတော့အဲ့ဒါလိုအော်ဟစ်ညင်းညူပြီးတော့လူတွေလည်းဝိုင်းပြီးတော့ဒုက္ခရောက်နေတာကိုမြင်ရမြင်ရတဲ့ခါကျတော့မြတ်စွာဘုရားဥဒန်းကျူးတယ်တဲ့ဥဒန်းဆိုတာကစိတ်ထဲမှာမဆန့်လို့နှုတ်ပေါ်ကိုအလိုလိုရှံကြလာတဲ့စကားမျိုးကိုဥဒန်းလို့ခေါ်တာလူဥဒန်းကျူးတုံးဆိုတော့ကြောက်ကြမှုရှိတဲ့လူတွေဟာဆင်းရဲတယ်ကြောက်ကြနေရတယ်ထက်တွက်နေရတယ်ဆိုရင်ဒါပါတော့ဆင်းရဲတယ်ကြောက်ကြမှုကင်းတဲ့အရိယာပုဂ္ဂိုလ်တွေကချမ်းသာတယ်ပေါ့အရိယာပုဂ္ဂိုလ်တွေမှာကြောက်ကြမှုမရှိဘူးတယောက်တည်းတယောက်ကိုဖွဲ့နှောင်သောစိတ်ရှိသည်ဖြစ်၍ပင်မနေသူကိုရှုရကုန်လောတဲ့ဟောအဲ့လိုလေးပြောတယ်ရသော်ဘုရားဟုတ်လားတယောက်တည်းတယောက်ကိုဖွဲ့နှောင်သောစိတ်ရှိတယ်တယောက်ချီနှောင်ထားတဲ့စိတ်ရောဟုတ်လားအဲ့လိုတယောက်ကိုချီနှောင်ထားတဲ့စိတ်ကြောင့်ပဲသတ္တဝါတွေဟာပင်မညာရတယ်ဟောအဲ့ဒီဥဒ္ဒံလေးမြတ်စွာဘုရားကြိုးစားရှိတယ်အဲ့တော့ဘိသက်ပေါင်းတော်ပြောကျင်တာကဘာလဲဆိုတော့ဒီအလိုဆန္ဒဆိုတာအပေါ်ယံကြည့်ရင်လည်းပဲဒုက္ခကိုဖြစ်စေတယ်ဆိုတာအလွန်ထင်ရှားတယ်ဗော။လေးလေးနက်နက်စဉ်းစားကြည့်မယ်ဆိုရင်လည်းပဲဒုက္ခကိုဖြစ်စေတယ်ဆိုတာမထင်ရှားဘူးလား။ထင်ရှားတယ်။ဒါကြောင့်ဒီသမုဒိယသစ္စာရဲ့စွန့်ရည်တတိဒုက္ခကိုဖြစ်စေတဲ့သဘောဝါပါလားဆိုတာကိုအများများစဉ်းစားပေးဖို့တွေးပေးဖို့ကြံပေးဖို့မလိုဘူးလား။လိုတယ်။အဲ့ဒါဆိုလို့ရှိရင်သူ့ကိုပယ်ရှားလို့ရှိထက်တန်လာနိုင်တယ်ပြီးတော့အဲ့ဒီစဉ်းစားနေတဲ့အချိန်မှန်းကိုပဲဒီသမုဒိယသစ္စာတဏ္ဍလောဘဟာအပြော့တဲ့အနေထားကိုလည်းရောင်းနိုင်နေအောင်ဒါကြောင့်ဦးဇင်းတို့သမုဒိယကအာယုဟနထောနိဒာနထောတန်ယောကထောပလိဘောတထောဟုတ်လားဒုက္ခတွေကိုရှာဖွေစုဆောင်တတ်တဲ့သဘောရှိတယ်အာယုဟနနောက်ဒုက္ခတွေကိုဆောင်နှင်းပေးတတ်တဲ့သဘောရှိတယ်နိဒာနဒုက္ခတွေနဲ့အတူအမြဲရှင်တွဲပြီးတော့နေရစီတယ်။တန်ယောကထ။နော်။ကောင်းတာလုပ်မယ်ဆိုလို့ရှိရင်အမြဲတမ်းအနှောင့်အယှက်ပေးတယ်။ပလိဘောဓ။ဟုတ်လား။ဒါကြောင့်သူရဲ့စွမ်းရည်တတိတွေကိုဒကာမတို့ဦးရင်တို့သိမယ်ဆိုလို့ရှိရင်ဒါဟာမကောင်းတဲ့တရားပဲဆိုပြီးတော့ပေရှားလိုတဲ့ဆန္ဒပေရှားနိုင်အောင်ကြိုးစားတဲ့ဝိရိယမရနိုင်ဘူးလား။ရနိုင်တယ်။ဒီသမှုတရားသစ္စာကိုပေခြင်းလေဆိုရင်ဘလို့နည်းနဲ့ကြိုးစားအထုတ်ပြီးတော့ပေရမှာတော့လို့မေးရင်သတိပဋ္ဌာန်ဘာဝနာကိုပွားများသောဒီအဖြစ်ပဲသမုဒိယသစ္စာကိုပယ်နိုင်အောင်ကြိုးစားကြရမှာပါဟုတ်လားတကယ်တမ်းကဒီလောဘဖြစ်တယ်ဆိုတာဘာလို့ဖြစ်တာတော့လို့အကြောင်းကိုရှာမယ်ဆိုလို့ရှိရင်အဝိဇ္ဇာဆိုတာကိုသွားတွေးရမယ်ပေါ့အဝိဇ္ဇာဆိုတာကဖြစ်နေတာကတစ်မျိုးကိုယ်စီထဲကထင်းနေတာကတစ်မျိုးတကယ်တမ်းကဘဝကဒုက္ခသဘောတရားတွေပဲသို့တော့ကိုယ့်ရဲ့စိတ်ထဲမှာမသိမှုအဲ့ဒါကိုသိနိုင်မြင်နိုင်တဲ့ဆွမ်းအားကမရှိတဲ့အခါကျတော့ဒါကိုကောင်းတယ်လို့ထင်တယ်ပေါ့အဲ့ဒါပါတော့အဝိဇ္ဇာမကောင်းတာကိုကောင်းတယ်လို့ထင်တယ်အဲ့ဒီအဝိဇ္ဇာကြောင့်အခုပြောနေတဲ့ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့တဏှာလောဘဆိုတာဖြစ်လာတာဟုတ်လားအဲ့တော့ဒီအဝိဇ္ဇာကိုကိုကရှော့ချနိုင်မှအဝိဇ္ဇာကိုမဖြစ်အောင်လုပ်နိုင်မှဒီတဏှာလောဘကမလာမအောင်ဒါတအဲ့တော့အဝိဇ္ဇာဖြစ်အောင်ကြိုးစားရမယ်ဆိုတဲ့အတိတ်ပဲအဝိဇ္ဇာမဖြစ်အောင်အဲ့တော့အဝိဇ္ဇာမဖြစ်အောင်ဝိဇ္ဇာဖြစ်အောင်ကဘယ်လိုကြိုးစားရမှာတော့ဆိုတော့နောက်အတိဉဏ်ရဖို့အတွက်သတိပဋ္ဌာန်ဘာဝနာကိုကြိုးစားရမယ်။နောက်သတိထားပြီးတော့နေတဲ့အလေးချင်းကိုပြည့်စုံပြောထားရင်နောက်အမှန်မြင်တဲ့ဝိဇ္ဇာဆိုတာဖြစ်လာမယ်။နောက်အမှန်မသိတဲ့အဝိဇ္ဇာဆိုတာနေသွားမှာ။ဒါကတော့သတိရဲ့စွမ်းရည်တတိပေါ့။ဟောဦးဇင်းတို့ဣတိယပါဠိတော်မှာဟောထားတာလေးတစ်ခုကတော့သဗ္ဗသင်္ခါရေတုအနိစ္စနုပတိနံဝိဟရန္တံယံအဝိဇ္ဇာသာပိယတိယံအဝိဇ္ဇာသာဥပ္ပစ္စတိလို့အဲ့ဒီမှာဟောထားတာလေးတော့ရှိသဗ္ဗသင်္ခါရေတုအလုံးစုံသောသင်္ခါရတရားတို့၌အိဋ္ဌံလုပတိနံမတည်မြဲဘူးလို့ရှုမှတ်ပြီးတော့ဝိဟာရတံနေလေးရှိတဲ့ပုဂ္ဂိုလ်အတွက်ယံအဝိဇ္ဇာသာပိယတိတဲ့အဝိဇ္ဇာဆိုတဲ့အမှန်မသိမှုသဘောဟာပေရှားပြီးသားဖြစ်သွားတယ်နော်ယံအဝိဇ္ဇာသာဥပ္ပစ္စတိတဲ့နော်အမှန်သိမှုဝိဇ္ဇာတရားဟာအလိုလိုဖြစ်ပေါ်လာတယ်။အဲ့ဒါအဝိဇ္ဇာမဖြစ်အောင်ဝိဇ္ဇာဖြစ်အောင်ဘာလို့ရမှာတော့မလဲအဲ့ဒီဒေသနာအရအလုံးစုံသောဖြစ်ခြင်းသဘောတရားရှိတဲ့သင်္ခါရတရားတွေဟာဘယ်သင်္ခါရတရားမှတည်မြဲမနေဘူးလို့အဲ့ဒီအနိစ္စကိုမြင်တဲ့အသိဉာဏ်ကိုရအောင်ကြိုးစားရမယ်။သ Sabha Tengkhari itu Anisha Nupati na Wiharanda. Alamu-lamu to Tengkhara Deyariya Mamiyemu lo Shushinye nere Pukho Ya Vaisa ta Bijati Vaisa go Pehenayde Ya Vaisa ta Obesity Vaisa go Shushinayde Anisha lo Miyye Vaisa go Pehenayde Vaisa go Shushinayde လို့ဆိုရင်အနိစ္စလို့မြင်အောင်ဘယ်လိုလုပ်ရမှာလို့သောတော်တော်ကဦးဇင်းတို့အရေးအမြစ်ပြောခဲ့ပါဟုတ်လားတတိပဋ္ဌာန်ဘာဝနာကိုပွားများရမယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုအာယုံဆက်ရမယ်ဂယုဆက်ရမယ်သတိထားရမယ်ဒါကလူငယ်တွေနားလည်လို့တဲ့အတုံးလုံးလေးနဲ့ဦးဇင်းကပြောတာပါဟုတ်လားဘာပဲဖြစ်ဖြစ်ဖြစ်လာတာကအကြောင်းတရားပေါ်မှာမတည်တယ်ဟုတ်လားအဲ့ဒီဖြစ်နေတဲ့တရားတွေဟာဘယ Kalau percaya dengan tiada dari itu, mui mui solusi ye. Tiada bawa dia ada ha. Anissa ada bawa percaya sura. No Anissa lakukan aku tiada ni aku mian yang mula. Siapa ni? Kalau cuci entah apa dengan hari itu Anissa lupa tiada. Wihar anda. Lalu contoh dengan hari dia ada. Mesti mian bulu. Cuma ya yang mahu tahu lah. Siapa tuan? Tak solusi yang wajah tak behiati. Mesti mu wajah aku behi nai me. Yang wajah tak obesiti. Mesti mu wajah aku cuci lagi. Hello, so ini awak izah si mana percaya me? Di tengah roba so le, tunggu dia desa hari si mana percaya mana? Percaya. Tapi yang beda bang tu roba nu, doka alu nu ye cikah jauh dia. Tengah roba so le, tunggu dia desa. Oh ya lah. Tapi yang ujian tu di ni, no? Tujuh jadual lepas sebiji naya umai, oh lah. Ada aku boleh izin dengan kami lagi siapa ujian jual, no? Ada alu ujian tu. Biar kami ni sahli lihu bangla ya, tiap sahli bana pada biro, thay leh aku tiap jauh ne, hobi aje di, cedoh ame bo, no? Lepas ujian cukup jauh dari sekarang ni, aku nombian biro, ni kong cuci me, hula. Tiap sahli bana dia sura, alam dia mah aji bahre, petika jare, dia apa sih? Kalau tiap sahli bana aku tiap awang cuci abo, ni mewujud ne, mewujud biar, dah itu ne. Kau ngem jauh lagi deh, lalu cawat cawat, aji yang jam lah, siapa jam lah, mesti ne, mu cajin lalu jam ya. Kalau betul sahaja bahawa mesti ini lepuk gua buah bayi yang muka mesiu. Kami ini macam ada wagon yang di liu ya golun yang me ni thama si. Betul sahaja bahawa mesti ini lepuk gua buah yang ni thama lebe. Ini lo ni thama juga. Apsi dia buah mah. Kau ati ni macam jijung ni le kacir. Hulu ati ni macam jijung nunu. Di lu ati ni macam jijung nunu ne. Kau dunia aku tinggi biro. Kau dunia yang ni nak aku maji ada ni thama juga si. Tajam jeji le masih down way on side two biro, ibu masih down poh ni le tegar lainnya. Bagi lela lama tunggu jalan usia jauh, mesti. Tegar tu desa lewa waktu dua jari pukul ye ni thamu, hula. Tajam desa lewa waktu on jual yang meo. Tajam jasa apa? Pio mesu yang lewa desa lewa ni sedi sekarang gua pio. Di desa le mah bersih ku side thane yang mesu le deh meo. Macam ni sekarang ya, yang jambu adua, lumia bu adua, macam ni naimu. Tetapi dewa ni satu zaman di yang jambu dua cipte lom yang buat dua cipte. Jemnya ya usaha le cipte. Tama jaga gula, jaga le. Dua macam le betisah dewa ni satu dua gobe dua. Tama jaga apa mesi ke nama, no? Tapi tetapi dewa ni pada belajar hari ini jual lagi. Temuria tetapi bibi sungguh jom macam no. Doka temuria aria tetapi, hula. Cienye cienye jauh amandia. Tiap orang tu bayar tu, loba sura tena ya ni. Hari tena di belu tu bosi tu, bawang no bawi ka, bawang tu kau depan si cerai de, nanti raga dah kerja, ni dah cint, tempat cint ni dah guam si de, tadara bi nanti ni, tuju ayuman ni tadara yang sura de tu bosi de. Hari tena aga penemu piarong suro, kama tena, bawang tena, wibawa tena, sura tena tu penemu piar, mak kama tena sura aga. Kami go ayuh niye koma, lojim memori tu. No hamba ama ni yesa yesa dong nai ne, jangsan, lusan ne, cetar ne, temen ne, umam bega gula, bega. Dalam memin no. Bawa dana suraja ro. No zanchan dah go jaja le pukul iye. Zanchan dah, cuma bawa go terda memori tu. Do jamian dah leong suraja jopian. Hula. No eri dana. Diwen liye, suai itu diwen miosiro, le mio. Ini apa je? Mulaan desa ye, ane lejar. Pada hari itu ya, ayuhanna doka rego susang sibu dete dabo. Ni dah nanti doka rego nensampi dete dabo. တန်ယောကထဒုက္ခတွေနဲ့အတူရှင်တွဲနေကြတဲ့သဘောပရိဘောဓထကောင်းရမြတ်ရာကိုလှုပ်တော့မယ်ရောက်အောင်သွားတော့မယ်ဆိုရင်အမြဲတမ်းနှောက်ရှက်ကန့်ကွက်တဲ့သဘောဆိုတယ်။သမုဒိယတစ္ဆာတဏှာလောဘရဲ့ဆွမ်းရည်တတိပဏမျိုးနဲ့၄မျိုးအဲ့ဒီ၄မျိုးကိုမလုပ်ပေးဖို့လိုတော့စဉ်းစားပေးဖို့လိုတယ်ရှင်ញံပေးဖို့လိုတယ်။အဲ့ဒီသမုဒိယတစ္ဆာဒီဘာလို့ရမယ်တစ္ဆာတော့များပေရှားရမယ်တစ္ဆာဘာဟာတပ်ပဖေရှားတိုက်တဲ့တရားနော်အဲ့ဒီသမုဒိယတစ္ဆာကိုပေရှားခြင်းနဲ့ဆိုလို့ရှိရင်အဝိဇ္ဇာဆိုတဲ့မသိမှုကိုဖေရှားရမယ်ဝိဇ္ဇာဆိုတာကိုဖြစ်အောင်လုပ်ရမယ်။အဲ့ဒီအဝိဇ္ဇာကိုဖယ်ရှားဖို့ဝိဇ္ဇာကိုဖြစ်အောင်ကြိုးစားဖို့ဆိုလို့ရှိရင်အလုံးစုံသောသင်္ခါရတရားတွေဟာမတည်မြဲဘူးလို့အနိစ္စတရားကိုမြင်အောင်ကြည်ရမယ်။အဲ့ဒီအနိစ္စကိုမြင်နေတယ်ဆိုလို့ရှိရင်မိမိခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေအပေါ်မှာတရိထားတဲ့အလေးအကျင့်ကိုပြုစုပြောထောင်ရမယ်။ဒါဥစဉ်အခုပြောလိုက်တဲ့အပိုင်းရဲ့အနိစ္စလို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ဘေးသဘောတရားကောင်းတို့သည်သမုဒိယတစ္ဆာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားတဏှာလောဘကိုပါလျက်သွားအောင်နောက်ဆုံးချုပ်ငြိမ်းသွားအောင်သတ္တိပဋ္ဌာန်ဘာဝနာကိုပွားများပြီးတော့အနိစ္စလက္ခဏာတွေကိုနားလည်ပြီးတော့အဝိဇ္ဇာကိုချုပ်ငြိမ်းအောင်ဝိဇ္ဇာကိုဖြစ်ပွားအောင်ကျင့်သုံးနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဥစဉ်တို့ဆန္ဒပြုပြီးတော့ဒီနေ့ပြုလုပ်အထောက်အပံ့သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုစုရဲ့အစွမ်းတတိကြောင့်ဘုရားတပည့်တော်တို့သည်မညံဖုန်ညံမျက်နှာပံကိုမျက်မှောက်ပြုမရရှိကုန်သောဟုပတနာအောင်စုပြုကြကုန်ရာတည်း